ကိုဗစ် -19 အကူးဆက်ခံခဲ့ရခြင်းကစပြီးပထမဆုံးပြုလုပ်တဲ့လူမှုတွေ့ဆုံပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတအင်ဗျူမှာစနေနေ့ကကျင်းပခဲ့ပါတယ်။နိုဝင်ဘာ3ရက်နေ့မှာသမ္မတရွေးကောက်ပွဲကျင်းပတော်မှာဖြစ်တဲ့အတွက်ဒီယောဂါနဲ့ဆေးရုံမှာ3ရက်ကြာတရားအကူးသတ်ခံခဲ့ရတဲ့သမ္မတထရမ့်ကသူ့ရဲ့မဲဆွယ်ပွဲတွေပြန်ပြီးစတဲ့အနေနဲ့အခုလိုကျင်းပတာလည်းဖြစ်ပါတယ်။သမ္မတရဲ့ကျင်းပရေးနဲ့ပတ်သက်လို့တော့မေးခွန်းတွေထုတ်တင်ကြစေပါ။ဒီလူမှုတွေ့ဆုံပွဲမှာတက်ရောက်လာသူအများစုဟာဒီယောဂါကုသမှုပိုများလာတယ်လို့အသက်မခံထားရတဲ့လူမဲနဲ့လက်တင်အမေရိကန်နယ်ပွားတွေဖြစ်ပါတယ်။ပရိသတ်ကိုအင်ဂျူရောလေသာဆောင်ကနေထွက်လာပြီးနှုတ်ဆက်မိန့်ခွန်းပြောတဲ့သမရကတော့နှာခေါင်းစည်းတက်မထားပါဘူး။ဒီယောဂါပြန်ပြန်ဖြစ်တတ်ပေမဲ့ပြီးသွားမှဖြစ်ကြောင်းနဲ့ကာဝယ်ဆေးကတော့စံချိန်တင်လောက်အောင်အများဆုံးထွက်လာမယ်လို့လည်းအထောက်ထားမပြဘဲနဲ့သမရကပြောကြားခဲ့တာပါ။ဒီပွဲကိုတက်ရောက်လာသူတွေအနေနဲ့နှကောင်းစည်းတက်ရမှာဖြစ်တယ်လို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့လိုပါတယ်။ဒါပေမဲ့တယောက်လာသူအများစုဟာတယောက်နဲ့တယောက်တော့ခက်ခွာခွာတိတ်မနေကြဘူးလို့ AP သတင်းမှာဖော်ပြပါတယ်။စနေနေ့ကျင်းပတဲ့ဒီပွဲနဲ့ပတ်သက်ပြီး American ကုသရောဂါဆိုင်ရာအထူးကျွမ်းကျင်သူဒေါက်တာ Anthony Fauci ကသမရအင်ဂျူနီနဲ့နှကောင်းစည်းမတက်တဲ့လူမှုစုဝေးမှုတွေကိုရှောင်ကျဉ်ဖို့တတိပေးခဲ့ပါတယ်။ October 1ရက်နေ့မှာ COVID-19 အကူးဆက်ခံတဲ့လက္ခဏာတွေစတွေ့ခဲ့တဲ့သမရ Trump ရဲ့အခြေအနေဟာအခုကမှဆက်ပြီးတည်ငြိမ်မှုရှိနေတာတွေ့ရတဲ့အပြင်ဖြားနာမှုလည်းမရှိတဲ့အတွက်စနေနေ့မှာပွဲတွေပြန်ပြီးကျင်းပနိုင်ပြီဖြစ်ကြောင်းအောက်တိုဘာ10ရက်နေ့မှာသမ္မတရဲ့သမားတော်ကြီးရှောင်းကွန်နီကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။